ကျောင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ဖြစ်နှက်ကူးစက်မှုကိုကူညီတိုက်ခိုက်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့လုပ်ငန်းစဉ်တစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ကျွမ်းကျင်သူတွေကိုတရုတ်ကလက်ခံလိုက်ပါပြီ။အမေရိကန်ပြည်ထောင်စုဟာတရုတ်ကနေသူ့နိုင်ငံသားတွေကိုကယ်ထုတ်ပြီးခီးသွားလာခွင့်ကန့်သတ်ချက်တွေချမှတ်တာဟာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ် တုံးလောက်6-6ဆရာဖြစ်အောင်လှုံ့ဆော်တာဖြစ်တယ်လို့တနင်္လာနေ့မှာပဲတရုတ်ဖက်ကဆွဆွဲလိုက်ပြီးတချိန်ထဲမှာပဲအမေရိကန်ကျွမ်းကျင်သူတွေကိုလက်ခံတာဖြစ်ပါတယ်။ဗိုင်းရပ်စ်ကိုတိုက်ဖျက်ရေးနဲ့ဗိုင်းရပ်စ်အကြောင်းပိုပြီးလေ့လာနိုင်ရေးအတွက် တရုတ်ဆိုင်ရာWHOမစ်ရှင်မှာအမေရိကန်ကျွမ်းကျင်သူအဖွဲ့ကိုပူးပေါင်းဆွေးနွေးဖို့ကန့်လန့်ချက်ကိုတရုတ်ကလက်ခံလိုက်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရိုပြောခွင့်ရဂျူဒီရီကပြောပါတယ်။ တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကတခြားနိုင်ငံတွေနဲ့ဒေသပေါင်း23ခုကိုပါကူးစက်ပြန့်နှံ့နေပြီးဖိလစ်ပိုင်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံအမျိုးသားတဦးသေဆုံးခဲ့ရဒါကြောင့်တရုတ်ပြင်ပမှာပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။ ကမ္ဘာတစ်လွှာကလေကြောင်းလိုင်းတွေနဲ့တရုတ်နိုင်ငံခီးစဉ်တွေကိုရပ်ထားပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်မှာရှိတဲ့နိုင်ငံသားတွေကိုပြန်ခေါ်ပြီးခီးသွားလာခွင့်ကန့်သတ်မှုတွေလုပ်တာဟာဆိုရင်စိုးရင်ကြောက်လန့်မှုဖြစ်အောင်လုပ်နေတာလို့တရုတ်ကဆွဆွဲတာပါ။ပြီးခဲ့တဲ့14ရက်အတွင်းတရုတ်ကိုသွားခဲ့တဲ့နိုင်ငံသားတွေအမေရိကန်ပြည်ဝင်권ဆိုင်ငံ့နာအပါအဝင်အမေရိကန်ဘက်ကဆောင်